မဟာဒဇန်ကာလနေရာပြန်ပြီးထိုင်းကိုပြန်ဝင်လာကြတဲ့အလုပ်သမားတွေအများပြားရှိနေချိန်မှာဒီလူတွေနဲ့ပုံမှားရိုက်ပြီးတော့ထိုင်းမြန်မာနယ်ဆက်ချင်းလိုင်ခရိုင်နင်းဆိုင်ဘန်ကောက်သွားလာနေတဲ့ကားမစီးပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသား40ဦးဟာဧပြီလ30ရက်နေ့ညကဖမ်းဆီးခံခဲ့ရပါတယ်။မိုင်အီးမှာတင်ပြပို့ထားပါတယ်ရှင
်။ချင်းလိုင်ခရိုင်ကနေဝင်လာတဲ့မြန်မာနိုင်ငံသား19ဦးဟာနိုင်ငံကူးလက်မှတ်နဲ့အလုပ်သမားစက်ပြားတွေအထောက်အထားတွေဘာမှမပါဘဲမင်းဆိုင်ကနေညပိုင်းကနေထွက်လာတဲ့ခီးတဲ့တင်ရင်နဲ့လိုက်ပါလာခြင်းဖျောင်ရဲစခန်းကဖမ်းဆီးလိုက်တာပါသူတို့ကိုကားပေါ်တင်ပြလိုက်တဲ့ပွဲစားကတော့ကြံပြီးပြန်ဝင်လာကြတဲ့အလုပ်သမားတွေပုံစံမျိုးနဲ့ကားပေါ်ကိုအထောက်အထားမဲ့တွေတင်ပြလိုက်တာဖြစ်ပါတယ်ဒါကတော့သွားမဲ့ခီးတဲ့တင်နှစ်ဖက်ကားကိုအမှတ်9ဒေသဖျောင်မြို့နယ်ရဲစခန်းအတွင်မောင်းဝင်ခန်းခဲ့ပြီးကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားခီးတဲ့တွေအားလုံးကိုရဲတွေကအသေးစိတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တချီလိုက်ကနေမဲဆိုင်ကိုဝင်လာတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေကိုမြန်မာနိုင်ငံသားလူမောက်ကိုပွဲစားတွေကလုပ်ပေးခဲ့ပြီးတဦးကိုဘန်းဝင် 9,000 စီပွဲကယူပြီးတဲ့နောက်အခုလိုမျိုးဘန်ကောက်ကျက်မဲ့ခီးတဲ့တင်ကားပေါ်ကိုတင်ပေးလိုက်တာဖြစ်ပါတယ်။ဒါလေးဟာမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်ထောက်ထားလုပ်ဖို့မလွယ်ကူတာကြောင့်ဒီနည်းနဲ့ပဲလူပွဲသားတွေခေါ်ဆောင်ရကိုအလုပ်လုပ်ဖို့တွားနေကြတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကဆိုပါတယ
်။ဒီဝင်ဗမာပြည်ကနေတွင်းနေတဲ့အလုပ်သမားတွေကိစ္စရှိရမလား။အဲ့ဒီဟာကကုန်လုံးနဲ့တွားနေတာဒါပေမဲ့အဲ့ဒီဟာမှာအများကြီးပြဿနာတွေရှိနေသေးတယ်။ဘာလို့လဲဆိုတော့ဒီဟာတွေကအစဉ်ပြေချောင်းကိုလွယ်ကူလွယ်ကူကြတဲ့နေရာဒီဟာတွေမဖြစ်သေးသေးဘူး။အများဝင်ခိုးထွက်မှုတွေဒါလည်းရှိနေမှာပေါ့။
တညရဲမှာပဲနောက်ဆက်ကားတစီးနဲ့တဲဆောင်လာတဲ့လူ22ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်။မဲဆိုင်ဘက်ကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား19ဦးကိုဥဆောင်လာသူအသက်30အရွယ်မတ်ချောစုလိုက်နဲ့လူ22ဦးကိုတဲဆောင်လာတဲ့သူမရဲ့ခင်မုန်းကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေပါတယ်။မဟာတပြန်အခါရက်ပြီးထိုင်းကိုပြန်လာကြတဲ့အလုသမားတွေများနေတဲ့အချိန်ရောပြီးလိုက်လာခဲ့ကြတဲ့ခိုးဝင်မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့လူပုံကူးသူတရားခံလင်များနှစ်ဦးကိုလည်းတရားရုံးပြင်စစ်ဆေးမှဖြစ်တယ်လို့လည်းထိုင်းအနာဘိုင်းကပြောဆိုခဲ့ပါတယ်ရှင်။